အကျန်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစုပူအကျန်းဖက်မှုတွေပြုလုပ်ဖို့ရှိနေတယ်ဆိုတာဒေသအာဏာပိုင်တွေစီကတိကျရတယ်လို့သတင်းသွားရယူခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်ကြတဲ့လူတွေဟာစိုးရိမ်ထိန်းသိမ်းမှုတွေနဲ့နေထိုင်နေကြရတယ်လို့လည်းပြောပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခွန်းကသတင်းပေးပို့ထားပါတယ်ရှင်
ကြမ်းမှုတွေဖြစ်ပွားခဲ့တဲ့ရခိုင်နယ်မြောက်ပိုင်းကိုမြန်မာသတင်းမီဒီယာကောင်စီကဦးဆောင်ပြီးပြည်တွင်းမီဒီယာတွေနဲ့ဇန်နဝါရီ6ရက်ကနေ10ရက်ထိတွားရောက်သတင်းရယူခဲ့တာပါ။သတင်းတွားရောက်ရယူခဲ့ပြီးတွားရောက်ခဲ့တဲ့ခီးစဉ်ကြောင့်ကိုဒီကနေ့ဇန်နဝါရီ17ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။သတင်းတွားရောက်ရယူရမှာတော့ရခိုင်ပြည်နယ်မှာစုပူမှုတွေပြုလုပ်ဖို့ရှိရဆိုတာဒေသအာဏာပိုင်တွေရှိကသိရှိရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကောင်စီဝင်ဦးအောင်ကျိုင်ကပြောပါတယ
်။ကျွန်တော်တို့သိရသလား၊စုံစမ်းခဲ့ရသလားတဲ့ပြအနေနဲ့ပုဂ္ဂိုလ်ဒီရဲ့အပြောရတော့ဗမာပြည်ပြန်မဝင်နိုင်အောင်ကြားဖို့ဒီရွယ်ချက်နဲ့ဒီအပိုင်းတွင်မှာသူနဲ့ဆိုတော့သူတင်ရရှိရဲ့ကိုရဲ့ခေရဲ့သူနဲ့ဒီလိုပြောတယ်ဒါအရှင်နာကြာကြီးကကြားတဲ့တည်းမှာအဲ့ဒီချိန်ဒီမှာကျွန်တော်တို့ဘာသွားပြရလဲဆိုတော့ငားရဲ့ဒီကကြံ့တော့ဖြစ်ကြောင်းကိုမိုင်းခွက်ပြတဲ့နောက်မှာရေစက်ချောင်းကွာရွာမှာအောက်ဘက်ခံတဲ့အချိန်မှအနေနဲ့ဘုရားနာမည်ကိုရွှေ့ပြီးတော့အခမ်းအနားလုပ်ကြညာလို့မယ်ဒီဟာဝဲကျွန်တော်ကြားခဲ့ရပါတယ်အဲကျွန်တော်ဘာပြောချင်လဲဆိုတချီးပြင်းနဲ့ပြန်ဆုလာပြီးတော့သူတို့ပြန်တခါချလို့စီစဉ်ရှိတယ်လို့ပြောချင်ပါတယ်အဲ့ဒါကလည်းပဲတက်ပြန်လူမျိုးအာဏာပိုင်တွေကကြိုးကင်းပြီးပြင်ဆင်တာပါ
မြေပြင်ကွေးရှင်တရင်းယူရမှာတော့အကြမ်းဖက်မှုဖြစ်စဉ်တွေကြောင့်ရခိုင်ပြည်နယ်မှာနေထိုင်တဲ့လူမှုအတိုင်းဝိုင်းတစ်ခုဟာစိုးရင်ထိတ်လန့်မှုတွေနဲ့နေထိုင်ရတယ်လို့လည်းတရင်းမီဒီယာကောင်စီတွဲဖက်အတွေ့အကြုံမှုနှစ်ဦးကျော်စွာဝင်ကဗီဒီယိုကိုပြောပါတယ်
။ဒါရှိဒီဖြစ်နေတဲ့ဟာတွေတကယ်ဒီမှာဘာပဲပြောအကြောက်တရားတွေရှိနေတယ်။သူတို့ပင်လာပြီးပြန်ဝင်လာပြီးတော့ဒီဘက်ကရခိုင်ကိုစိုးရင်ရရှိတယ်။နောက်ကမွတ်စလင်တွေဘက်ကလည်းအကုန်လုံးတက်ကြွတင်စကမ်းမှာကြောက်ကြမှာမွတ်စလင်တွေကလည်းဒီအစိုးရကသူတို့အထူးမြတ်ပြုဖို့ပို့ပေါ့နော်။ဟိုဘာလဲပြန်လက်ခံမှုလို့ဆိုရဲအနေထားမျိုးတွေတွေ့နေတာဒါကြောင့်မို့ပြန်ဆုံးကနှစ်ဖက်လုံးကဒီစိုးရင်နဲ့အနေထားဟာရှိနေတာတော့အပေါ်တွေ့ကြရတယ်
ဒီမှာအစိုးရကဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုဇန်နဝါရီ23ရက်နေ့မှာတော့ပြန်လည်စတင်လက်ခံမှာဖြစ်ပါတယ်။အစိုးရအနေနဲ့ပြန်လည်လက်ခံရေးအစီအစဉ်တွေကိုအောင်မြင်အောင်ကြိုးစားနေတယ်လို့လည်းဦးကျော်ကဝင်းကဆက်ပြောပါတယ်။
အစိုးရဘက်ကတော့ဟိုလေဟိုဝန်ကြီးချုပ်စကားပဲအခုပြောနေပါတယ်သူတို့ကတော့ဒီ MOU တဘော MOU မှာသူတို့ဟိုအကြီးအကဲယူထားတာရှိတာအဲ့ MOU တိုင်းသူလက်ခံသွားမယ်နောက်ကဒီလက်ခံတဲ့အစီအစဉ်ကိုသူတို့မရမကအောင်မြင်အောင်ဘယ်လိုပဲရှိတယ်ကြိုးစားသွားမယ်လို့သူတို့ပြောတယ်ဒါဆိုသူတို့ဘက်မှာတော့ဒီချုပ်ပြင်ဆင်မှုပေါ့နော်လာတဲ့လူတွေအတွက်ကိုပြပောင်းဆောင်မှာပြင်ဆင်ထားပြီလို့သူတို့ဟိုသူ့ဘဝမှာဒီကိုသူတို့ပြောလို့ရပါတယ်
မြန်မာသတင်းမီဒီယာကောင်စီနဲ့ပြည်တွင်းသတင်းမီဒီယာတွေဟာရတိတောင်မြို့နယ်ဒုံပိုက်ရွာ၊ကိုရံကောက်ရွာနဲ့အင်းတင်ရွာ၊မောင်တောမြို့နယ်အတွင်းကအလဲတန်းကျော်တို့အပြင်နေဆက်ခြံစည်းရိုးကာရင်ထားတဲ့နေရာတွေကိုလည်းလေ့လာသတင်းယူခဲ့ကြပါတယ်။နောက်ထပ်လည်းသွားရောက်သတင်းယူဖို့စီစဉ်ဆောင်ရွက်နေပါတယ်။သတင်းမီဒီယာတွေသွားရောက်သတင်းများယူဖို့တည့်ရက်လိုမှာတော့ဗြိတိန်ကိုသွားရောက်တဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေဟာကျင်းချောင်းရွာအနီးမှာအကြမ်းဖက်သမားတွေရဲ့လက်လုံမိုင်းပောက်ကွဲတာခံရပြီးလူမျိုးရေးတပ်ဖွဲ့ဝင်နှစ်ယောက်နဲ့ရင်မောင်းတို့ဒဏ်ရာရရှိခဲ့ပါတယ်။ကျမ်းပတ်တိုက်ခိုက်မှုလို့ရက်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံနဲ့ပြည်တင်တန်ယုံတို့ကရှုံချခဲ့ကြပါတယ်။စကိုင်းကြီးနယ်မြောက်ပိုင်းကိုလူလူကြီးချိန်နေရသတင်းမီဒီယာတွေအနေနဲ့သတင်းရယူဖို့အကန့်အသတ်တွေရှိနေပါတယ်။ရန်ပန်ရံကမှာတော့အစိုးရအစီအစဉ်တက်မတော်အစီအစဉ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအစီအစဉ်တို့နဲ့တွားရောက်သတင်းရယူခွင့်ရှိပါတယ်ခင်ဗျာ။